တော်ရရှိမြရှင်အသက်ကျလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကမြန်မာစစ်ဆိုးရအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လှည့်ပေးဖို့နဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးဒီမိုကရေစီအရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဖော်ဆောင်ဖို့တိုက်တွန်းတဲ့ကြေညာချက်တရက်ကိုမနေ့ကတင်းလာနေကပဲထုတ်ပြန်သွားပါတယ်ဒီအကြောင်းဆက်ပြီးတော့ပြောပြပေးပါ NT ဒေါ်လာလာတန်ရှင
်ဟုတ်ကဲ့အတန်ကြာအနားယူသွားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုဗီအာနန်ရဲ့နေရာမှာဒီနှစ်ကစားပြီးတာဝန်ယူခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဟောင်းမစ္စတာဘန်ကီမွန်ကမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့ပထမဦးဆုံးကြေညာချက်ကိုဇန်နဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တာပါ။မစ္စတာဘန်ကမြန်မာစစ်ဆေးရအနေနဲ့59ချိန်မြောက်မြန်မာလွတ်လပ်ရေးနေ့ဖြစ်တဲ့ဇန်နဝါရီလ4ရက်နေ့မတိုင်မီကအကျဉ်းသား2000ကျော်ကိုလူငင်းချက်လာခွင့်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေပါဝင်ခဲ့တဲ့အတွက်ကြိုဆိုတဲ့အကြောင်းတွင်းမှုချုပ်တည်ရဲ့ပြောပွင့်ရပုဂ္ဂိုလ်မီရှယ်မွန်တက်စ်ကအခုလိုပြောသွားပါတယ
်။ Secretary General has taken note of the decision by the government of Myanmar on 3rd January 2007to grant amnesty to 2,831 prisoners.
ဆက်ကရီနထောင်ခုနှစ်ခုဇန်နဝါရီလ3ရက်နေ့ကမြန်မာစစ်ဆေးရကနေအကျဉ်းသား2832ဦးတို့ကိုလူငင်းချမ်းသာခွင့်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုအတွင်းမှုချုပ်ကကြိုဆိုပါတယ်။အဲဒီလွှတ်ပေးတဲ့အရာမှလည်းနိုင်ငံရေးအကျဉ်းသား40အထိပါဝင်တဲ့သတင်းတွေကိုလည်းကြိုဆိုတဲ့အကြောင်းပြောခွင့်ရအမျိုးသမီး Miss Montes ကပြောသွားတာပါ။ဒါပေမဲ့ခုလိုလွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာနေအင်ဂျီကျို့၃ချိန်တိုင်းကြာခန်းနေရတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်စရှိတဲ့အထင်ကြီးပုဂ္ဂိုလ်ကြီးမပါဝင်တာကြောင့်အတွင်းမှုချုပ်ကဓာတ်ထည့်ပိုးပြီးဖော်ဆောင်ဖို့မြန်မာစစ်ဆေးရကိုတိုက်တွန်းလိုက်တာကတော
့ Secretary General urges the Myanmar authorities to go beyond this first step by releasing all other political prisoners in the country including Daw Aung San Suu Kyi
ဒီပြည်မှာချီလန်းတဲ့ကျော်လွန်ပြီးဒေါက်အောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံတွင်းမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်ထုတ်ပေးဖို့အပြင်တွင်းမှုချုပ်ရုံရဲ့ကမကဋ္ဌပြုမှုအောက်မှာတင်ပြခဲ့တဲ့မြန်မာနိုင်ငံကိစ္စရပ်အလုံးနဲ့ပတ်သက်ပြီးတော့လေခိုင်မာတဲ့တုတ်တက်မှုပြသနိုင်ဖို့ဆောင်ရွက်ပါလို့မြန်မာအာဏာပိုင်တွေကိုမစ္စတာဘန်ကီမွန်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရအမျိုးသမီးမစ္စမွန်တက်စ်ကသူ့ရဲ့ကြေညာချက်ကိုပြောသွားတာဖြစ်ပါတယ်တွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ရဲ့လက်ထောက်ဖြစ်တဲ့မစ္စတာအိဗရာဟင်ဂမ်ဘာရီနီနဲ့မြန်မာနိုင်ငံကိုနှစ်ခေါက်သွားရောက်ခဲ့စဉ်ကလေနိုင်ငံရေးအကျဉ်းသားအလုံးစုပြေးပြီးမြန်မာနိုင်ငံမှာဥစုအလုံးပါဝင်တဲ့နိုင်ငံရေးဖော်ဆောင်မှုကိုပြုလုပ်ဖို့မြန်မာစစ်ဆေးရကိုတိုက်တွန်းခဲ့တာဖြစ်ပါလေရှင်
။ဒေါ်လာလာဘန်အစီရင်ခံသွားတာပါ။ကုလသမဂ္ဂဆိုလိုတင်းလာနေကပဲအမေရိကန်သမ္မတဘုရှ်ကမစ္စတာဂျွန်ဘိုလ်တန်နေရာမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအစ်ဖြစ်အီရတ်ဆိုင်ရာအမေရိကန်သမ္မတကြီးဇယ်မေခါလီဇက်ကိုခန့်အပ်ဖို့အမည်တင်သွင်းလိုက်ပါတယ်။အမေရိကန်ကကုလသမဂ္ဂလုံခြုံရေးကောင်စီမှဥဆောင်တင်သွင်းမှုရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဆိုပြုချက်အခြေအနေလည်းဘလို့ရှိလဲဆိုတာတင်ပြနိုင်မှုအတွက်ပြည်အောင်စုမြန်မာနိုင်ငံအမျိုးသားညမောင်းဆိုရဖွဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းကိုဒေါ်လာလာတန်းကပဲဆက်သွယ်မေးမြန်းထားပါရရှင
်ကုလသမဂ္ဂအကျဉ်းမှုချုပ်တီမစ္စတာဘန်ကီမွန်ဇန်နဝါရီလ10ရက်နေ့ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်သူပထမဦးဆုံးချိန်ထုတ်ပြန်သွားတဲ့ကြေညာချက်တော့ဒေါက်တာတောင်းထွန်းတွေ့ပြီးပြောချင်ပါတယ
်ဟုတ်ကဲ့ဒီနိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးရပေါ့နော်ဒါကျွန်တော်ဗမာနိုင်ငံအမျိုးသားပြန်လည်တင်မြတ်ရေးမှာမရှိမဖြစ်လှုပ်တဲ့နဲ့ပထမခြေလှမ်းဖြစ်တယ်ဆိုတာဒါ UN ရဲ့ဒီဆုံးဖြတ်ချက်တွေတော်တော်များများမှလည်းပေါ်ပြထားပါတယ်အဲပြီးခဲ့တဲ့ဒီမစ္စတာဂမ်ဘာရီသွားခဲ့တဲ့ခရီးစဉ်မှာလည်းပဲဒီကိစ္စအရေးကြီးတဲ့ agenda တစ်ခုအနေနဲ့ပဲဆွေးနွေးခဲ့တာဖြစ်ပါတယ်လွတ်လပ်ရေးနေ့အကြိုကာလမှာဒါကျွန်တော်တို့ဒီအကျဉ်းသားတွေလွတ်တဲ့ဟာကိုပြန်ကြည့်လိုက်တဲ့အခါကျတော့တကယ်ထင်ရှားပြီးတော့လွတ်တဲ့လွတ်ထိုက်တဲ့နိုင်ငံရေးအကျဉ်းသားတော်တော်များများမပါသေးတာကိုကျွန်တော်တို့တွေ့ရတယ်လေဆိုတော့အဲ့ဒီအခြေခံပေါ်မှာ18တိပုံမှန်9ညလို့နဲ့ဖန်ခံနေရတဲ့190တယောက်ပေါ့နော်ပါတယ်အဲ့ဒါကောင်းတဲ့ခြေလှမ်းဖြစ်တယ်ဒါပေမဲ့တကယ်အမျိုးသားပြန်လည်တင်မြတ်ရေးအတွက်ဆိုလို့ရှိရင်ကျန်တဲ့နော်ဒေါ်အောင်ဆန်းစုကြည်အပါအဝင်တခြားလွတ်တဲ့လွတ်ထိုက်တဲ့ထင်ကြရနိုင်ငံရေးကောင်းဆောင်တွေမှာလှုပ်ပေးဖို့ဒါပြည်မှုချုပ်အသစ်ဘင်ကီမွန်ကတောင်းဆိုလိုက်တာကျွန်တော်တို့ထူးထူးခြားခြားတွေ့ရပါတယ်ဆိုတော့ဒါကဘာလို့ပြသလဲဆိုရင်ထွေထွေတွေးမှုချုပ်အသစ်ကသူ့ရဲ့လုပ်ငန်းတာဝန်ကို January 2နှစ်ရက်နေ့ကစပြီးတော့ထမ်းဆောင်ပြီးစိတ်မကြခင်မှာပဲဒါဗမာရေးကိစ္စကိုသူအာရုံထားတယ်စတင်ပြီးတော့ဂိုင်တွေဆောင်ရွက်နေတယ်ဆိုတဲ့သဘောကိုဒါပေါ်ပြပါတယ
်ဟိုနောက်တစ်ခုသူ့ကြေညာချက်ထဲမှာတွေ့ရတာကတော့တွေးမှုချုပ်ရဲ့ယုံကန်ဒီပရပေါ့နော်ဒီမြန်မာနိုင်ငံအရေးမှာဆောင်ရွက်ပြီးတဲ့ဒါမှာမစ္စတာကမ်ဘာရီဒီမေလာတို့နိုဗ ెంబ ာလတုန်းကမြန်မာနိုင်ငံကိုတပတ်ရောက်စဉ်ကမြန်မာစစ်ဆေးရကိုတင်ပြခဲ့တဲ့ကိစ္စရပ်တွေနဲ့လည်းပတ်သက်ပြီးတော့ concrete progress ကျဆုပ်လက်ခံပြနိုင်တဲ့တိုးတက်မှုထပ်လုပ်ဖို့လေသူကတိုက်တွန်းထားပါသေးတယ်ရှင်
။ဟုတ်ကဲ့
အဲ့ဒီအခြေအနေရပါအောင်
။တွားပြီးတော့ဆွေးနွေးတော့ဆိုလို့ရှိရင်ဒါဒီနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအပြင်ပေါ့နော်ဒီကရင်ပြည်နယ်ဒေသတွေမှာထိုးစစ်ကိုရပ်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရပ်ဖို့နော် ILO နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ နော်ဒီဒေါ်ဆန်းစုကြည်အပါဝင်နိုင်ငံရေးကျင်းသားတွေကိုလွှတ်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုစတင်မှုအဲ့ဒီလိုမျိုးအကြံပြုခဲ့တာတွေရှိပါတယ်ဆိုတော့အဲ့ဒါတွေနဲ့ပတ်သက်လို့ဟာလာတိတိကျကျဒါအကောင့်ထက်ပေါ်ဆောင်ရွက်ဖို့ဒါတိုက်တွန်းတဲ့သဘောပါဘာကြောင့်လဲဆိုတော့ဒီနေ့အထိကြံပြုချက်တွေပေါ်မှာအကောင့်ထက်ပေါ်မှုမရှိသေးဘူးပေါ့လေအဲနောက်တစ်ခုကတော့ဒီတိတိလောက်ကထွေထွေတွေးမှုချုပ်ယုံကနေပြီးတော့ဒီမစ္စတာကမ်ဘာရီရဲ့ခီးစဉ်ပြီးမှာနောက်ဆက်တွဲဆက်လက်ပြီးတော့ UN အနေနဲ့ကြားဝင်ဆောင်ရွက်ဖို့ဆိုတာဒါပြင်ဆင်နေတာရှိပါတယ်။ဒါမစ္စတာကမ်ဘာရီရဲ့နောက်ဆုံးခီးစဉ်အတွင်းမှာလည်းပဲနောက်တစ်ခါထပ်ပြီးတော့လာဖို့ဖိတ်ခဲ့တာရှိတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီအတွက်လည်းပဲထွေထွေတွင်းမှုချုပ်အစ်စ်ကနေပြီးတော့ပြင်ဆင်နေတဲ့သဘောရှိပါတယ်။
သမရဘုရားကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်ပေါ့နော်မစ္စတာဂျွန်ဘိုဒင်ရဲ့နေရာမှာတချိန်ကအီရတ်ဆိုင်ရာအမေရိကန်သမ္မတကြီးဇာမီခါလီဇတ်ဆိုတော့သူ့အချိန်ကြီးရောဘယ်လိုရှိပါလဲဘာလို့မြန်မာနိုင်ငံအရေးကလေတော်တော်လေးအရေးကြီးတာဟုတ
်ဟိုကျွန်တော်တို့သူ့ရဲ့ဒီကိုရီးယားဆိုရင်ကိုကြည့်ချင်းကြည့်လိုက်တဲ့အခါကျတော့မစ္စတာဇာမီကတကယ်ဒီပြိပက္ခတွေဖြစ်ပွားခဲ့တဲ့နေရာတွေမှာတာဝန်ထမ်းဆောင်ခဲ့ရတာကျွန်တော်တို့တွေ့ရတယ်လေအာဖဂန်နစ္စတန်တို့အီရတ်တို့လိုတကယ်ကိုအာနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီကိုပြောင်းတဲ့နော်ဒီပြောင်းလဲမှုဖြစ်စဉ်တွေမှာပတ်သက်ခဲ့တယ်ဆိုတော့တွေ့ကြုံရှိတဲ့တန်တမန်တယောက်ပါအဲလိုမျိုးတွေ့ကြုံရှိတဲ့တန်တမန်တယောက်ကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်လာတဲ့အတွက်ကြောင့်မလို့မစ္စတာဂျွန်ဘိုလ်တန်တုန်းကလိုပဲဒီဗမာအရေးကိုထိထိရောက်ရောက်ဆောင်ရွက်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့
မြော်လဲပါတယ်မစ္စတာဂျွန်ဘိုလ်တင်ဆိုလို့အမေရိကန်ကတင်သွင်းဖို့ရှိတယ်မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ပူချမ်းနဲ့ပတ်သက်ပြီးတော့သတင်းတွေထွက်ပေါ်နေတာကိုလေကျွန်မနေနေမြင်ချင်ပါတယ်ရှင်အဲ့ဒါကတော့ဒီကနေ့ပဲဒီတရုတ်သမ္မတကြီးမစ္စတာဘန်ကောင်ဂျာကဒီမြန်မာနိုင်ငံအရေးအားတဲ့ကိုဆွေးနွေးစရာကုလသမဂ္ဂလုံခြုံရေးကောင်စီကနေရာမဟုတ်ဘောနော်သူ့လိုပဲတခြားအဖွဲ့ဝင်တချို့တွေကလည်းယူဆတဲ့အတွက်ကြောင့်တကယ်လို့ဒါအမေရိကန်ဘက်ကတွန်းလာမယ်ဆိုလို့ရှိရင်ဟိုတရုတ်ပါဝင်ပေါ့နော်ရုရှားတို့ကသူပြင်တို့ကဗီဒိုအနာတုံးတဲ့ကောင်စီအဖွဲ့ဝင်တွေဆိုတော့သူတို့ကတော့ပြင်းပြင်းထန်ထန်ကန့်ကွက်မယ်လို့ဆိုကြပါတယ်ဆိုတော့ခက်ကြတော့ဆိုပြချက်အလားအလာဘယ်လိုရှိပါလဲရှင
် UN လုံခြုံရေးကောင်စီအတွင်းမှာသဘောထားအမြင်ကွဲပြားမှုတွေရှိနေပါတယ်ခုနပြောလိုရုရှားတို့တရုတ်တို့ကဟောပြီးဆုံးဖြတ်ချက်ကလုံခြုံရေးကောင်စီမှာလောက်ရမယ်ကိစ္စမဟုတ်ဘူးသဘောထားအမြင်ရှိတယ်လို့2009ရောက်သွားတဲ့တပြိုင်တည်းလုံခြုံရေးကောင်စီအတွင်းမှာလည်းပဲဒီဖွဲ့ဝင်နိုင်ငံတွေအပြောင်းလဲတွေဖြစ်လာပါတယ်အများရန်ဖွဲ့ဝင်မဟုတ်တဲ့ဒီနိုင်ငံတချို့ထွက်သွားတာရှိသလိုနိုင်ငံအသစ်တွေဝင်လာတာရှိပါတယ်အဲကျွန်တော်တို့ဒီလုံခြုံရေးကောင်စီမှာဗမာပြည်ကိစ္စဆွေးနွေးခဲ့စဉ်တုန်းကထောက်ခံပေးပေးခဲ့ကြတယ်ဂျပန်နိုင်ငံတို့လိုဒိန်းမတ်နိုင်ငံတို့လိုထွက်သွားတာတွေရှိပါတယ်ဆိုတော့အဲ့ဒီနိုင်ငံတွေနေရာမှာအင်ဒိုနီးရှားတို့တောင်အာဖရိကတို့ဆိုတဲ့နိုင်ငံအသစ်တွေဝင်လာတဲ့အခါကျတော့ဗမာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်မူကြမ်းကိုဆွေးနွေးတဲ့နေရာမှာဒီနိုင်ငံအသစ်တွေနဲ့အချိန်တစုံတရာယူပြီးတော့ဆွေးနွေးညှိနှိုင်းရမယ်သဘောမျိုးရှိပါတယ်နောက်တစ်ခုကဒီအများရန်ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားရဲ့သဘောထားတွေပြောင်းလဲလာဖို့ဆိုတာကလည်းပဲဒီလုံခြုံရေးကောင်စီအတွင်းမှာမာဘီဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ထောက်ခံတဲ့မဲအများစုဖြစ်လာဖို့ဒါလုပ်ဖို့ကျွန်တော်တို့လိုပါအောင်မယ်
ကျေးဇူးများတင်ပါတယ်ဒေါက်တာတောင်းထွန်း
ဒေါ်လာလာတန်းဆက်သွဲမေးမြန်းခဲ့တာ